ကရင်အမျိုးသားအစည်းအရုံး KNU ဟာငင်းညာရေးဆွေးနွေးပွဲတွေမှာရှင်မတို့နောက်မဆုတ်တာဖြစ်နေတဲ့ငင်းညာရေးကိစ္စတွေအပါအဝင်အောက်ခြေမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အမျိုးသားပြန်လည်သိမြတ်ရေးနဲ့ငင်းညာရေးဘူဌာန NRBC ဒုတိယဗိုလ်ချုပ်ကြီးရာဖြည့်ဦးဆောင်နဲ့တပ်မတော်ဆွေးနွေးညှိနှိုင်းရေးအဖွဲ့တို့နဲ့အလို့သဘောတွေ့ဆုံမှာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာ KNU ကအစိုးရရဲ့တရားဝင်ငင်းညာရေးဆွေးနွေးပွဲတွေမှာယာယီရက်ဆိုင်ထားတဲ့အခြေအနေသဘောထားတွေကိုတင်ပြဆွေးနွေးဖို့ရှိတယ်လို့KNU ဒုတိယဥက္ကဋ္ဌဖရိုဆော့ကွယ်ထူးဝင်းကပြောပါတယ
်အထူးသဖြင့်တော့ရင်းချင်းလုံငန်းစီကကျွန်တော်တို့ KNU ယာယီရဆိုင်တဲ့အပေါ်မှာကျွန်တော်တို့ရဲ့အမြင်သဘောထားတွေကိုတင်ပြမှာဖြစ်တယ်ဒီလိုရှိရင်တော့ရှေ့ဆက်ပြီးတော့ဘယ်လိုဆောင်ရွက်မလဲဆိုတဲ့ကိစ္စရင်းချင်းလုံငန်းစီပေါ်လေအန်စစ်ပါရတဲ့ဘောတူညီချက်နဲ့ဘယ်လိုဆက်လက်ပြီးကောင်တက်ပုံမလဲဆိုတော့ကျွန်တော်ညှိနှိုင်းသွားမှာပေါ့
KNU အဖွဲ့ဟာအစိုးရနဲ့တက်မတော်ဘက်က NCA စာချုပ်မှာမပါတဲ့ပြည်အောင်စုကနေခွဲမထွက်ရဆိုတဲ့အချက်နဲ့တက်မတော်တစ်ခုတည်းဖြစ်ရမယ်ဆိုတဲ့အချက်ကိုဆွေးနွေးဖို့တင်သွင်းလာတာတွေကြောင့်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကငញ្ញန်ရေးနဲ့ဆိုင်တဲ့တရားဝင်အစည်းအဝေးတွေကိုတက်ရောက်ဖို့ယာယီရက်ဆိုင်ခဲ့တာပါ။အဲဒီနောက်မှာတော့အစိုးရရဲ့ငញ្ញန်ရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမှန်မြို့မှာအလို့သဘောဆွေးနွေးပွဲတွေပဲရှိခဲ့ပါတယ်။နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်လည်းဖြစ်အစိုးရငញ្ញန်ရေးကော်မရှင်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစော်ထီကတော့ပြီးခဲ့တဲ့မတ်လ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ KNU နဲ့တွေ့ဆုံမဲ့အကြောင်းအခုလိုပြောခဲ့ပါတယ်။
KNU နဲ့ကျွန်တော်တို့တွေ့ဖို့သဘောတူထားပါတယ်။ဧပြီလ17ရက်နေ့တွေ့ဖို့ကမ်းလှမ်းပါတယ်။ကမ်းလှမ်းတဲ့အချိန်မှာကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ရက်ညှိနေပါတယ်။အလားတူပဲ KNU နေနဲ့လည်း NRPC နဲ့ပထမဆုံးတွေ့မယ်။ပြီးရင်တော့တမ်းမတော်ကဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့ဖွဲ့နဲ့တွေ့ဖို့ကျွန်တော်တို့သဘောတူထားပြီးဖြစ်ပါတယ်။ရက်ညှိနေတဲ့အနေအထားဖြစ်ပါတယ်
။ KNU နဲ့တွေ့ဆုံသွားမှာနဲ့ပတ်သက်ပြီးတမ်းမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကို RFA ကမေးမြန်းရမှာ
ဒီ NRPC ကတော့တို့ဥတော်ထေတော်ကလည်းတော့ပြန်ကြတယ်။ဒီကပုံမှန်ကျူးလွေမှုတွေကတော့လှုပ်သွားပါလေသူတို့ကလည်း NCA လက်မှတ်ထိုးပြီးသားအဖွဲ့တွေဖြစ်တဲ့ကြောင့်မလို့သမ္မတဘယ်အနေနဲ့လဲ NCA ပေါ်ဆောင်နိုင်မှုအခြေအနေတွေလက်တွေ့ဖြစ်နေတဲ့အခြေအနေတွေပဲသူတို့တွင်းနေမှာပ
ါပြီးခဲ့တဲ့နှစ်အတွင်း KNLU တက်မဟာ9နဲ့တက်မဟာအုံနယ်မြေတွေမှာတက်မရဘက်ကလမ်းဖောက်တာကြောင့်အစိုးရတက်နဲ့ KNLU အောက်ခြေတက်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံ2000ကျော်လောက်စစ်ပေးတိတ်ဆောင်ခဲ့ရပါတယ်ဒီအလို့သဘောဆွေးနွေးပွဲတွေကနေသဘောတူညီမှုတွေရရှိပြီးတရားဝင်ဆွေးနွေးပွဲတွေမှာပြန်လည်ပါဝင်နိုင်ဖို့မျှော်လင့်ကြောင်းKNLU အဖွဲ့ဝင်တွေနဲ့ကရင်တိုင်းရင်းသားတွေကပြောကြပါတယ်။ KNLU နဲ့အစိုးရတက်မတော်ကြားအောက်ခြေပြဿနာတွေအရင်ဖြေရှင်းနိုင်ဖို့လိုတဲ့အကြောင်းကရင်မျိုးသားစီလုံးရင်းနဲ့ငញ្ញန်ရေးကော်မတီဝင်ဆရာတော်ဦးစန္ဒဝရကမိန့်ပါတယ်
။ဒီလိုပဲဖြစ်ဆွေးနွေးပြီးတော့ငញ្ញန်ရဲ့အထူးတန်ပင်ရအောင်မှာပေါ့။လောလောဆရာတော်အောက်ခြေပိုင်းမှာလေနားလည်မှုမရှိသေးတဲ့အပိုင်းတွေရှိသေးတယ်လေ။ငញ្ញန်ရေးမှတပါးတခြားတော့မရှိပါဘူး။ငញ្ញန်ရေးပဲသွားမှာပါ။ဒါပေမဲ့လောလောဆရာတော်အနေအထားတစ်ခုအရာတော့အခိုက်အတန့်နားနေတဲ့သဘောပဲဖြစ်ပါလိမ့်မယ်။အာဦးစင်းတို့ကတော့ဆက်လက်ပြီးတော့ဆွေးနွေးဖို့ပဲတိုက်တွန်းချင်ပါတယ်
။ AB လ17ရက်နေ့တွဲဆောင်ပွဲတွေမှာဦးဆောင်တက်ရောက်မဲ့ KNL ကိုယ်စားလှယ်တွေကိုတော့မနေ့ဖြန်မှာအပိဓာရွေးချယ်ပြီးအစိုးရနဲ့တက်မတော်ကိုအကြောင်းကြားသွားမယ်လို့သိရပါတယ်ခင်ဗျာ။ကျွန်တော်ကျော်လင်ဦးပါ။